ကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးအနောက်ပိုင်းကကချင်လက်နက်ကိုင် KIA တရင်ကိုဒီကနေ့နိုဝင်ဘာ25ရက်မနက်အစောပိုင်းကစစ်ကောင်စီတပ်ကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့ပါတယ်။အင်းတော်ကြီးဒေသမှာအခုရပိုင်းအတွင်းနှစ်ဖက်ကြားတိုက်ပွဲဖြစ်တာမရှိဘဲအခုလိုလေကြောင်းကပုံကျဲတိုက်ခိုက်တာပါ။KIA တပ်စခန်းမှာ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေရှိနေတာကြောင့်လို့ယူဆပြီးတိုက်ခိုက်တာလို့သုံးသပ်တာတွေရှိပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကပုံကျဲတိုက်ခိုက်မှုသတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။စစ်ကောင်စီကဂျက်တိုက်လေရင်နဲ့ဒီကနေ့မနေ့အစောပိုင်းမှာပုံကျဲတိုက်ခိုက်ခဲ့တဲ့နေရာဟာမိုးညင်းမြို့နယ်အင်းတော်ကြီးအနောက်ပိုင်းတုံပေရွာအနီးမှာဖြစ်ပြီးသခိုင်းတိုင်းဟုံးမလင်းမြို့နယ်နဲ့ထိစပ်နေတဲ့နေရာဖြစ်ပါတယ်။ပုံကျဲတိုက်ခိုက်တဲ့နေရာဟာ KIA တပ်ရင်း26ရဲ့စခန်းဖြစ်ကြောင်းနဲ့24ရက်နေ့ညသကောင်အကျော်25ရက်နေ့မနေ့တနားရီလောက်မှာဖြစ်ကြောင်းဒေသခံတူက VOA ကိုပြောပါတယ
်မိညာတနားရီလောက်ကနေစပြီးတော့မှာပေါ့နော်ကျွန်တော်တို့လေရင်မစီးဒီမိုင်းနောင်မုံကန်ကျော်အနောက်ဘက်ကနေဝဲပြန်ပြီးတော့မှာကျွန်တော်တို့လေရင်မစီးနဲ့ဘုံချသွားတာရှိသွားတယ်ကြာအဲ့ဒီနေရာကဟိုပါတော့တုံးပေစခန်းရ26ဒီမစီးအတူတူလာခဲ့တယ်ဒီလိုနလုံးချတာပြီးတော့တတိကျန်တာပြီးတော့တတိယတော့ဒီနေ့20လောက်ောက်ချင်ဒီမှာဝဲပြီးတော့မှကြံနေသေးတာဒီလက်ချင်းမှပြန်လို့
ဒီတိုက်ခိုက်မှုအတွင်းအ ਨੇ ဆုံးလူ2ဦးထိခိုက်ဒဏ်ရာရတယ်လို့ကြားသိရကြောင်းလည်းပြောပါတယ်အင်းတော်ကြီးဒေသမှာစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်တာဟာဒါနဲ့ပါဆိုနှစ်ကြိမ်ရှိပါပြီအော်တိုဘားလ9ရက်နေ့ကပထမဆုံးအကြိမ်တိုက်ခိုက်ခဲ့တာပါအခုလိုဝေဟင်ကနေတိုက်ခိုက်မှုမလုပ်ခင်မြေပြင်မှာကင်းထောက်တာတွေလုပ်ပြီးတဲ့နောက်တိုက်ခိုက်တာဖြစ်ကြောင်းလည်းဒေသခံကပြောပါတယ်အင်းတော်ကြီးဒေသတိုက်ခိုက်တာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ်
။အင်းတော်ကြီးဘက်မှာကတော့တိုက်ပွဲတော့မဟုတ်ဘူးမနေ့ကညတကောင်ရမှာပေါ့နော်စစ်ကောင်စီဘက်ကလည်းကျွန်တော်တို့တိုက်ရင်26ဘက်မှာဒီဒီလေကြောင်းကနဲ့ဘုံကျဲတဲ့ဆိုတဲ့တရင်တော့ရပါတယ်။ညတကောင်ပေါ့နော်တနားကြီးမှာတကြိမ်တော့တနားကြီးချပေါ့နနားကြီးကိုယ့်ချင်းတော့မှာတခါလာကြည့်ရစတဲ့ကြားပါလေ
အသေးစိတ်အချင်းတွေကိုတော့မသိရသေးကြောင်းပူမူကြီးနော်ဘူးကပြောပါတယ်လက်ရှိလေကြောင်းကတိုက်ခိုက်တဲ့နေရာမှာ PDF အဖွဲ့ဝင်တွေခူအောင်နေတယ်လို့ယူဆပြီးတိုက်ခိုက်တာဖြစ်နိုင်ကြောင်းဒေသခံတွေကခံမှန်းကြတာကိုပူမူကြီးနော်ဘူးကလည်းသဘောတူပါတယ
်အဲ့ဒါလက်ဖြစ်မှာပေါ့ဟိုတခါတည်းအဆက်တူဖြစ်နေတာ
အင်တော်ကြီးဒေသလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ရက်ပိုင်းတွေကတော့လက်ရှိလေကြောင်းကတိုက်ခိုက်တဲ့နေရာနဲ့ဆက်ဆက်နေတဲ့ဖားကန့်မြို့နယ်အတွင်းမှာKIA ကစစ်ကောင်စီတပ်စခန်းတချို့ကိုတိုက်ခိုက်တာတွေရှိခဲ့ပါတယ်။စကိုင်းတိုင်းတစ်ပိုင်းကောလင်းဝန်းတို့နဲ့ပင်လယ်ဝူဒေသဘက်မှာလည်းစစ်တပ်နဲ့ဒေသခံ PDF အဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေပြီးစက်တင်ဘာလ26ရက်နေ့ကတည်းကတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေကိုဖြတ်တောက်ထားပါတယ်ခင်ဗျာ